မြန်မာအင်းဒီချင်းထိုင်းနိုင်ငံမှာအထင်ကရထိုင်းလွတ်တော်အမတ်တွေဦးဆောင်ပြီးမြန်မာအရေးသုံးသပ်အဖြစ်ရှာတဲ့ဆွေးနွေးပွဲတရက်ကိုမတ်လ2ရက်နဲ့3ရက်နေ့မှာကျင်းပပါရယ်ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ခေါင်းဆောင်တွေမြန်မာအရေးဦးဆောင်လှုပ်ရှားနေသူတွေကိုလည်းဖိတ်ကြားတက်ရောက်စေခဲ့ပါတယ်မြန်မာအရေးကိုအလေးထားဆွေးနွေးတဲ့အပေါ်အင်မတန်အားတက်မိတယ်လို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ Progressive Voice of Myanmar ရှေ့ပြေးအသံအဖွဲ့ကဒေါခင်အုံမာကပြောပါတယ်မက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်
မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းထားတဲ့အချိန်ဒီမြန်မာအရေးကိုနိုင်ငံတကာကဝါဝေးထောက်ပြပြောဆိုနေကြတဲ့အချိန်မှာပဲအခုလိုမြန်မာအင်းနေချင်းထိုင်းနိုင်ငံမှာအထင်ကြီးကလွတ်တော်မတ်တွေဦးဆောင်ပြီးတော့ဒီလိုမြန်မာအရေးကိုအလေးထားဆွေးနွေးတာကဘလောက်ထိထူးခြားတယ်လို့ပြောလို့ရမလဲရှင
်။အခုဒီတစ်ခေါက်လုပ်တဲ့ဥစ္စာကြတော့သူကဒီမြန်မာနေဦးဒေါ်လာရေးရဲ့၃နှစ်မြောက်အချိန်နေပေါ်မှာသူကပြအချိန်ကိုဟိုတွက်ပြီးတော့မှအဲ့ဒီအချိန်ကိုအာယူပြီးတော့မှသူကလောက်တာလေးနော်ခေါင်းစဉ်မှာပေးပြီးတော့မှဒီ၃နှစ်မြောက်အချိန်နေကိုပြောတာဖြစ်တယ်ဟာအဓိကတော့မြန်မာနိုင်ငံရဲ့နော်ဟိုငြိမ်းချမ်းရေးဒီမြန်မာနိုင်ငံပြည်သူတွေရဲ့ဒေါ်လာရေးအာမျှော်မှန်းချက်တွေနဲ့ပြည်သူတွေလူငယ်တွေရဲ့ကြိုးပမ်းချက်တွေနဲ့အနာဂတ်ဒီဖက်ဒရယ်ဒီမိုကရေစီမြန်မာနိုင်ငံအသိကိုထူထောင်ဖို့သွားတဲ့အခါမှာအခုအားလုံးကကြိုးစားနေတဲ့ဒီဆက်အနာရှင်အမြင့်ဖြုတ်ရေးဖယ်ရှားရေးဆိုတဲ့ဥစ္စာဆိုတာတွေကသူတို့ဒီလွတ်တော်အနေနဲ့ကထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကော်မတီကနေပြီးတော့မှအာဒီပွဲကိုစီစဉ်တာ哦เนาะဟို host လုပ်တာလေเนาะဆိုတော့ထူးခြားတယ်ဘာကြောင့်လဲဆိုရင်သူတို့ကအာမြန်မာနိုင်ငံကဒီစစ်အုပ်စုအကြမ်းဖက်လို့အကြမ်းဖက်ခံရလို့အာသူတို့နိုင်ငံထဲကိုထွက်ပြီးတော့မှရောက်ရှိလာတဲ့အာမြန်မာပြည်သူတွေရဲ့အခြေအနေတွေလိုအပ်ချက်တွေကြုံရတဲ့စိန်ခေါ်ချက်တွေဒုက္ခတွေအဲ့ဒါတွေကိုလည်းသူတို့နားထောင်ပြီးတော့အဲ့ဒီကနေပြီးတော့မှပြည်စုံကုံတုံနဲ့သုံးသက်ချက်လွှမ်းခြုံမှုရှိတဲ့သုံးသက်ချက်တွေနဲ့အဖြေရှာခြင်းနဲ့ဆိုတဲ့ဟာမျိုးသူတို့အောက်လွှတ်တော်ရဲ့သူတို့ကထားကလည်းပြောသွားတယ်ပြီးတော့အမျိုးသားကလုံခြုံရေးကော်မတီရဲ့ဥက္ကဋ္ဌဆိုလည်းပြောတယ်เนาะသူတို့ရဲ့စေတနာကိုကျွန်တော်တို့မြင်ရတယ်အဓိကအထူးခြားဆုံးကိစ္စကတော့ကျွန်တော်တို့ဒီနေဦးတော်လှန်ရေးရဲ့နိုင်ငံရေးဦးဆောင်အဖွဲ့တွေကိုသူတို့ဒီတလီဟိုလေးလေးဆဆားနဲ့အတိအမှတ်ပြုပြီးတော့မှတရားဝင်အတိအမှတ်ပြုပြီးတော့မှဖိတ်ခေါ်တယ်အလေးထားဦးစားပေးပြီးတော့မှဖိတ်ခေါ်ပြီးတော့မှပွဲကိုတက်ရောက်ဖို့အတွက်လုပ်တယ်ဆိုတာကအင်မတန်မှထိုင်းနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာလည်းတစ်ခါမှမတွေ့ဘူးတဲ့ကိစ္စဖြစ်တယ်ပေါ့နော်တော်တော်ရဲမှာတေချာစီစဉ်ပြီးတော့မှလုပ်တယ်ဆိုတာလေဒါအင်မတန်မှအားရစရာကောင်းတဲ့ကိစ္စဖြစ်တယ်ပေါ့
မက်စလာ2ရက်နဲ့3ရက်2ရက်တာဆွေးနွေးပွဲလို့သိထားပါတယ်ဆိုတော့အခုဆွေးနွေးပြီးတဲ့ပထမနေ့တရက်မှာရောအဓိကဘယ်လိုအကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါလဲရှင့်
နိုင်ငံရေးအကြောင်းတွေပြောကြတယ်အာပြီးွားလို့ရှိရင်လူသားဆန္ဒအကူအညီနဲ့ပတ်သက်ပြီးတော့မှလူသားဆန္ဒအကူအညီအာစိန်ခေါ်ချက်အကြက်တဲတွေပြောကြတယ်သူတစ်ဖြစ်ကတော့လူသားဆန္ဒအကူအညီနဲ့ပတ်သက်ရင်စေအုပ်စုကလည်းလက်မဖြတ်ဖို့ပြီးွားလို့ရှိရင်မြမချက်ချင်းနေနဲ့လည်းမလုပ်ဖို့အထူးသဖြင့်ကလူသားဆန္ဒအကူအညီကိုအရေးပေါ်အသက်ကယ်အရေးပေါ်လိုအပ်နေတဲ့ပြည်သူတွေသည်စေအုပ်စုကလေချောင်းနဲ့တိုက်လက်နဲ့ကြီးနဲ့ပြည့်ရောမီရှိုးတို့ထွက်ပြေးကြရတဲ့စေအိုစုရဲ့အတိုက်ခိုက်ခံထားရတဲ့အတိုက်ခိုက်ခံရလို့အိုးအိမ်နေရဆုံးခွာထွက်ပြေးရတဲ့သူတွေဖြစ်တယ်လေနော်အဲ့တော့သူကအကြမ်းဖက်ထားတဲ့သူတွေကိုအကူအညီပေးဖို့သူစီရပဲဖြတ်ပြီးပေးတယ်ဆိုတဲ့ဥစ္စာဟာဒီ morally เนาะဒီဟိုတရားအရ morally အရဘလို့မှမဖြစ်တဲ့ကိစ္စဆိုတဲ့ဥစ္စာမျိုးတွေလည်းဆွေးနွေးကြရတာရှိတယ်ပေါ့နော
်ဒီဆွေးနွေးပွဲကိုစစ်ကောင်စီဘက်ကတော့ကန့်ကွက်ထားတယ်လို့သိရပါတယ်ဒီပွဲမှာတက်ရောက်ဆွေးနွေးတဲ့သူတွေကလည်းဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့အင်အားစုတွေအဓိကပါဝင်နေတာဖြစ်ပါတယ်ဆိုတော့ဒီပွဲကလက်ရှိအာနာရှင်စန့်ကျင်ရေးຫນွေဦးတော်လှန်ရေးအတွက်အားရစရာလို့မြင်မိပါလားဘယ်လိုအကျိုးရလဒ်တွေကိုမျှော်လင့်နိုင်မလဲရှင
်အရင်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေဘာလို့လဲဆိုတော့ကျမတို့ဒီအခုလက်ရှိထိုင်းနိုင်ငံရဲ့နိုင်ငံရေးဦးဆောင်မှုအပိုင်းကကျမတို့နိုင်ငံပြည်သူတွေတော်လှန်ရေးလုပ်ပြီးစ조사နေတဲ့ဆိုတဲ့ဥစ္စာအပေါ်မှာအတိအမှတ်ပြုတယ်နားလည်အောင်စ조사တယ်အဖြေဝိုင်းထုတ်ပေးဖို့စ조사တယ်ပံ့ပိုးဖို့စ조사တယ်ဆိုတဲ့ဥစ္စာအင်မတန်မှ အားရစရာကောင်းတဲ့အချက်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးဆွေးနွေးပလဲမှုတွေအပြန်အလှန်အကြံနေပေးကြတာတွေအကြံပြုကြတာတွေအဲ့ဒါတွေရဲ့အခုဒီအဆင့်ပြီးရင်နောက်တစ်ဆင့်ကိုတော့ခုနကအမျိုးသားလုံးချုပ်ရေးကော်မတီအနေနဲ့ဘယ်လိုမျိုးသူတို့ဆက်လုပ်သွားကြမယ်ဆိုတဲ့အဥစ္စာမျိုးကိုတော့ကျမတို့စောင့်ကြည့်ရအောင်ပါပေါ့နော်